ရင်းနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနဒဂုံမြို့သိရှိပိုင်းမြို့နယ်ရုံးလူလူခြေပြူဘိုးဌာနတွင်ယနေ့နံနက်ပိုင်းကကမ္ဘာအုပ်ဆုံးလောထိန်းသိမ်းရေးနှင့်အသိပညာပေးတော်ရှိုးကိုဆောင်ရွက်ခဲ့ပါသည်။အဆိုပါဆွေးနွေးပွဲတွင်ပဝင်းကျင်ထိန်းသိမ်းရေးဦးစီးဌာနမှလက်ထောက်ညွှန်ကြားရေးမှူးဦးကျော်နိုင်မိုးနှင့်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှဦးစီးရာရှိဒေါ်ရွှေမြင့်စုတို့ကယခုလိုပဲဆွေးနွေးခဲ့ပါသည်ရှင်။
လာမယ့်2025ခုနှစ်စက်တင်ဘာလ16ရက်နေ့ဟာကမ္ဘာ့အိုဆုံးမထိုင်းနေရေးနေ့ဖြစ်ပါတယ်။အိုဆုံးဟာလေထုအတွင်းတဘာဝလျောက်တည်ရှိနေတဲ့ဓာတ်ငွေဖြစ်ပြီးအိုဆုံးမော်လီကျူတစ်ခုစီမှာအောက်ဆီဂျင်အတန်3လုံးပါဝင်တဲ့အတွက်ဓာတုဗေဒအနေနဲ့ O3 တို့သတ်မှတ်ပါတယ်။အိုဆုံးဆိုတဲ့စကားလုံးကဂရိဘာသာစကားဖြင့်အနံ့လို့အဓိပ္ပာယ်ရတဲ့စကားလုံးမှဆင်းသက်လာတာဖြစ်ပြီးစူးရှတဲ့အနံ့ရှိပါတယ်။အိုဆုံးမော်လီကျူ90ရာခိုင်နှုန်းခန့်ကိုကမ္ဘာမြေပြင်အတက်10ကီလိုမီတာနဲ့15ကီလိုမီတာမှ50ကီလိုမီတာအထိကျယ်ပြန့်တဲ့စတိုစဗီယာအလွာမှာသိရှိရပါတယ်။အိုဆုံးမော်လီကျူးတွေအများဆုံးသိရှိတဲ့ကမ္ဘာမြေပြင်မှာပြင်အထက်အမြင့်15ကီလိုမီတာမှ35ကီလိုမီတာကြားရှိတဲ့စတိုစဗီယာအလွာရှိလေထုကိုအိုဆုံးလွာလို့ခေါ်ပါတယ်။အိုဆုံးကကမ္ဘာလေထုအတွင်းရှိမော်လီကျူး10တန်းမှပြင်းပြအားဖြင့်အိုဆုံးမော်လီကျူး3ခုသာရှိတဲ့အတွက်လေထုအတွင်းရှိအိုဆုံးမော်လီကျူးတွေကိုပင်လယ်ရေမျက်နှာပြင်သို့ဖိအားပေးဖြန့်ကျက်မယ်ဆိုရင်လေမော်ဒီတစ်လုံးရဲ့အခွန်နဲ့အထူပမာဏတူညီတဲ့3မီလီမီတာအထူရှိတဲ့အလွာတစ်ခုသာဖြစ်ပါလိမ့်ခင်ဗျ။မြန်မာပြည်မှာခရယံလောင်းဦးသုံးမျိုးဖြစ်တဲ့ UBC, UBP နဲ့ UBA တို့ကိုထုတ်လွှင့်နိုင်ပါတယ်။အိုဆုံးမှာပျက်စီးနေတဲ့ဓာတုပစ္စည်းအမျိုးအစားများစွာပေါင်းများစွာကတော့ chlorine နဲ့ bromine စတဲ့ဓာတ်ငွေတွေပါဝင်တဲ့ halogen ဓာတ်ငွေတွေဖြစ်ပြီးသူတို့ကမြန်မာပြည်မှာပါဝင်တဲ့ခရယံလောင်းကြီးနဲ့ထိတွေ့ပါကအိုဆုံးကိုထိထိရောက်ရောက်ဖျက်ဆီးတဲ့ဓာတ်ကူပူခြင်းများဖြစ်ပေါ်စေပါတယ်ခင်ဗျ။ပါဝင်တဲ့အဓိကဓာတ်ပစ္စည်းတွေကရေခဲတက်တာ၊လေအေးပိစက်နဲ့ရေမြုပ်ထုတ်ကုန်များမှအသုံးပြုတဲ့ chlorofluorocarbon များနဲ့ chlorofluorocarbon အစားထိုးအသုံးပြုတဲ့ hydrochlorofluorocarbon ဓာတ်ပစ္စည်းများဖြစ်ပါတယ်။ bromine ပါဝင်တဲ့ဓာတ်ပစ္စည်းတွေကတော့မီတက်ဆေးဘူးများမှအသုံးပြုတဲ့ halon နဲ့ပိုးမွှားများပိုးသက်ရာမှအသုံးပြုတဲ့ methyl bromide များဖြစ်ပါတယ်ခင်ဗျ။1982ခုနှစ်များမှအနာဓိကတိုက်ကနေရာများစွာကအိုဆုံးလောင်ရဲ့အထူးဟာ120ဒေါ်ဆန်ယူနီအောက်တာရှိကြောင်းသိရှိချက်များအရအနာဓိကတိုက်ပေါ်ရှိအိုဆုံးလောင်ပါလွာမှုကိုပထမဆုံးအိုဆုံးအပေါက်လို့သိရှိခဲ့ကြပါတယ်။ NASA မှသိပ္ပံပညာရှင်များကဂျေနီချက်လက်တွေကိုအသုံးပြုပြီးအနာဓိကတိုက်ရဲ့နေရာအများစုကိုဖုံးလွှမ်းထားတဲ့အိုဆုံးလောင်ယူရင်းပျက်စီးနေမှုကိုအတည်ပြုခဲ့ကြပါတယ်ခင်ဗျ။အိုဆုံးလောင်ပျက်စီးနေတဲ့ဓာတ်ပစ္စည်းအမျိုးအစားအသုံးပြုမှုများကိုရှော့ချရပ်ဆိုင်းဖို့အတွက်မြန်မာနိုင်ငံအပါအဝင်မွန်ထရီးယားနောက်ဆက်တဲ့စာချုပ်အဖွဲ့ဝင်198ခန်းငံမှအကောင်အထည်ဖော်ဆောင်ရွက်လျက်ရှိရာမှာပိတ်ပင်ထားတဲ့အိုဆုံးလောင်ပျက်စီးနေတဲ့ဓာတ်ပစ္စည်းများရဲ့99ရာခိုင်နှုန်းကိုကမ္ဘာတဝန်းမှာဖယ်ရှားနိုင်ခဲ့ပါလိမ့်ခင်ဗျ။အနာဓိကတရှိအိုဆုံးအပေါက်ကကျဉ်းကျောင်းလာပြီး2066ခုနှစ်မှာပိတ်သွားမယ်လို့ဥပ္ပံပညာရှင်များကခန့်မှန်းထားကြပါလိမ့်ခင်ဗျ။2025ခုနှစ်ကမ္ဘာအိုဆုံးလောင်ထိန်းသိမ်းရေးနှင့်အထိမ်းအမှတ်ဆောင်မှုဖြစ်တဲ့အိုဆုံးလောင်ကာကွယ်ရေးသိပ္ပံပညာဖြင့်ကမ္ဘာလုံးနှင့်တင်ဆောင်ရွက်ပြီး From Science to Global Action ကသိပ္ပံပညာဖြင့်အိုဆုံးလောင်ပျက်စီးမှုနဲ့ထိန်းသိမ်းမှုများအတွက်ဖော်ထုတ်ခဲ့မှုတွေကမ္ဘာနိုင်ငံများရဲ့စစ်စစ်လုံးလုံးနဲ့တုံ့ပြန်မှုများနဲ့တိုးတက်မှုတွေကိုမြေမောင်းထိုးပြထားတာဖြစ်ပါတယ်။အိုဆုံးလောင်ကကမ္ဘာပေါ်ရှိသက်ရှိအလုံးကိုကာဝယ်ပေးထားတာဖြစ်တဲ့အတွက်၎င်းကိုကာဝယ်ပေးခြင်းကကျွန်တော်တို့ရဲ့ကျန်းမာရေးအစားအစာစနစ်များနဲ့ကျွန်တော်တို့ရဲ့အနာဂတ်ကိုကျွန်တော်တို့ကိုယ်တိုင်ကာဝယ်ပေးခြင်းဖြစ်ကြောင်းလည်းစကားလက်ဆောင်ပါအပ်ပါတယ်ခင်ဗျ။
ယခုတည်ရင်ကိုဒဂုံမြို့သိရှိပိုင်းမြို့နယ်ရုံမှပေးပို့ထားခြင်းဖြစ်ပါတယ်။